ဖကန့်ဒေတာတဝိုက်မှာအစိုးရတပ်တွေနဲ့ KIA တပ်တွေနဲ့တိုက်ပွဲတွေပေါ့ဂျန်ဖာယန်ကဖြစ်ပွားသလိုပဲကြောက်စိမ့်တူးနေတဲ့ကုမ္ပဏီကြီးတွေမှာလည်းခုကုမ္ပဏီဒီကုမ္ပဏီပေါ့လေဖောက်ခွဲခံရတယ်ဆိုတဲ့သတင်းတွေလည်းကြားနေရတယ်ခင်ဗျ။ဆိုတော့အဲ့ဒီလိုဖောက်ခွဲတာ KIA ရဲ့လက်ချက်ဆိုလည်းပြောနေတဲ့တွေလည်းထွက်နေပါတယ်ခင်ဗျ။အဲ့ဒါဟုတ်ပါသလားခင်ဗျ။
အဲ့ကုမ္ပဏီဖောက်ခွဲခံရရဆိုရဟာလဲကျွန်တော်တို့လည်းသိပါတယ်ကျွန်တော်တို့လည်းစုံစမ်းနေပါတယ်ဖကန်မှာကျတော့နည်းနည်းဖောက်ခွဲပြီဆိုရင်ကျွန်တော်တို့ကေတွေပဲတပ်ဖွဲ့တွေပဲထင်နေကြတာအမှန်ဆိုတော့ဖကန်ဆိုတဲ့နေရာကဟိုဖောက်ခွဲမှုပစ္စည်းကတော့အပေရှံရှိတဲ့နေရာပါဟိုကုမ္ပဏီတစ်ခုကိုရန်တန်ချေရရှိပြီးမှချိတယ်နော်ဒီရန်တစ်ခါဖောက်ဖို့ရန်ကတော့ဘေးကယူယူရတယ်လေအဲ့ကျွန်တော်တို့ကြီးပဲတော့ဖောက်လာမဟုတ်ဘူးလို့အဲ့ဒါတော့ပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒါဆို KIA ကဖောက်ခွဲတာမဟုတ်ဘူးဆိုလို့ရှင်ဘယ်သူတွေများဖြစ်နိုင်မလဲခင်ဗ
ျဆိုးဆိုးကျွန်တော်ပြောသလိုပေါ့ကုမ္ပဏီကိုမကျေနပ်တဲ့လူတွေကတော့ဟိုအခုချိန်မှာကျွန်တော်တို့နဲ့တိုက်ပွဲဖြစ်နေတဲ့အချိန်ကာလဖြစ်တဲ့အခါကျတော့ဟိုထင်းရောင်ထင်းမားပေါ့တော့ကေပဲလုတ်တရားရောင်ဂျားကနဲ့လာလုတ်သွားတဲ့လူလည်းရှိကောင်းရှိမှာပါအဲကျတော့ဟိုကုမ္ပဏီကိုမကျေနပ်တဲ့ရေမစေးသမားတွေလည်းဖြစ်နိုင်တယ်နောက်တစ်ခုကကျွန်တော်တို့ကေကိုဆွေးရနဲ့ဟိုတမတော်ရဲ့ကြားမှာပူပြီးမှရှုပ်ထွေးအောင်လုပ်ကျင်တဲ့လူတွေကလည်းဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့ကြီးပဲတော့ဖောက်လာမဟုတ်ဘူးလို့အဲ့ဒါတော့ပြောချင်ပါတယ
်ကွာ KIO ကနေပြီးတော့ဒီဖောက်ခွဲတဲ့ဖောက်ခွဲမှုဖြစ်စဉ်တွေမှာပြန်ကြည့်လို့ရှင်ဥမာထူးကုမ္ပဏီတို့ဘာလို့တိုက်ခိုက်ခံရတဲ့ကိစ္စမျိုးဟာ KIO နဲ့ပတ်သက်ပါလားခင်ဗျအ
ဲထူးကုမ္ပဏီတို့ဘာလို့ဆိုတာကျွန်တော်တို့ရဲ့ဟိုကျွန်တော်တို့အစိုးရတဲ့ KIO အစိုးရနဲ့လည်းပြည်လေတဲ့ကုမ္ပဏီဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ကျွန်တော်ကအနေနဲ့တော့လုပ်ဖို့အကြောင်းမရှိဘူးလို့တော့ကျွန်တော်တို့အဲ့လိုပဲအဲမြင်ပါတယ်။ရောက်ရောက်တစုံပြောက်တော့သူကဟိုထင်းအောင်ထင်းမားဖြစ်အောင်လုပ်တဲ့အပိုင်းဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်မိပါတယ
်။ Okay ဒါဆိုလို့ချင်းပေါ့လေ KIO ကနေပြီးတော့ဖောက်ခွဲမှုတွေလုပ်ခဲ့ဘူးတဲ့ကုမ္ပဏီနဲ့ပတ်သက်ပြီးတော့ပြောပြလို့ရနိုင်မလားခင်ဗျ။အ
ဲ့ဒါတော့ကျွန်တော်တို့လည်းစဉ်းစားကြတော့ဟိုမရှိပါဘူး။ဒါပေမဲ့ဟိုလုပ်တယ်ဆိုတဲ့ဟာလည်းအောက်ခြေကကျွန်တော်တို့ရဲ့ညွန်ကြားချက်မရှိဘဲနဲ့အောက်ခြေကတချို့တွေကလုတ်သွားတဲ့ဟာလုတ်မားတဲ့ဟာလေးရှိကောင်းရှိမှာပါအဲအဲ့ဒီလောက်တော့ကျွန်တော်တို့လည်းအသေးစိတ်ကတော့ကျွန်တော်လည်းမသိပါဘူ
းခင်ဗျ KIO အဖွဲ့အနေနဲ့ပေါ့လေကြောက်စင်းတွင်းဒေသမှာဒီရတ္တီနိုင်မှုအတွက်ကဒီကုမ္ပဏီတွေစီကနေပြီးတော့စက်ကြီးတွေကောက်တယ်ဆိုပြီးတော့လည်းသတင်းတွေကြားရတယ်ခင်ဗျအဲ့ဒါဘယ်လိုပုံစံမျိုးနဲ့ကောက်တာဖြစ်ပါလဲခင်ဗျ
ကျွန်တော်တို့တော့စက်ကြီးတော့မကောက်ပါဘူးကျွန်တော်တို့ကတော့ဟိုလူငယ်တဲ့ KIO စတီထောင်ကနဲ့လူငယ်တဲ့နေ့90ကျော်ကနဲ့ကျွန်တော်တို့အခွန်ဆိုတဲ့ဟာတော့ပေါက်ပါတယ်အခွန်ဆိုတာတကုံလုံးဒါကတော့အဲကျွန်တော်တို့ကောက်နေတာမနေ့တနေ့မှမဟုတ်ပါဘူးအနည်း90ကျော်ကောက်လာခဲ့တဲ့ဟာဆိုတော့ဒါကတော့သူတို့လည်းကေပီကချင်းဒီနေမှာလာယင်းနီလောက်ကန်စားတော့ပြီးမှချမ်းသာတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကိုလည်းပေးတင်ပေးထိုက်တဲ့ဟာတော့ကျွန်တော်တို့ကောက်ခံတဲ့ဟာရှိပါတယ
်ဟုတ်ကဲ့အခုလို့ကောက်ခံမှုပေါ်မှာရောဒီကုမ္ပဏီတွေကကုမ္ပဏီတွေအနေနဲ့ကပေါ့ဒီကြီးကြီးပြူပြူရှိပါလားခင်ဗျသူတို့အနေနဲ့ညင်းဆန္ဒတို့ဘာလို့ဘောရှိပါလားခင်ဗျအ
ဲ့ဒါတော့ရှိကောင်းရှိမယ်မပြောတာဘူးအဲ့ဒီဘိုင်းတော့ကျွန်တော်တို့ကတော့ဟိုဌာနချုပ်နေပဲတက်ဆိုင်နေလေကျွန်တော်တို့ကတော့လောလောဆယ်ဌာနကျွန်တော်တို့စစ်တိုက်ကျွန်တော်စစ်သားဆိုတော့စစ်တိုက်ဖို့တခုပဲတည်တယ်ဂျာနဲ့ဘိုင်းတော့တလောက်ထိကျွန်တော်လည်းမသိဘူးခင်ဗျ
ခွန်ကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အောက်ခြေကကောက်တာမဟုတ်ဘူးလားခင်ဗျခင်ပြောပြလို့ရပါတယ်
ကျွန်တော်တို့အောက်ခြေကကောက်တာပါဌာနချုပ်ကတော့အဲညွန်ကြားတဲ့အပိုင်းလေးရှိတယ်တခါလီကြတော့ဌာနချုပ်ရဲ့ညွန်ကြားမှုမရှိပေမဲ့လည်းကျွန်တော်တို့ကဟိုလုတ်တင်လုတ်ထိုက်တဲ့ဟာကျွန်တော်တို့ရဲ့မူဝါဒကျွန်တော်ပေါ်လစီရှိပြီးသားကိစ္စဖြစ်တဲ့အတွက်ကြောင့်မို့ဒါကကျွန်တော်တို့ကအဲလုတ်နေကြလုတ်ရိုးလို့စဉ်ဆိုတော့ကျွန်တော်တို့ကလည်းလုတ်တဲ့ဟာလေးရှိပါတယ်ခင်ဗျဟု
တ်ကဲ့အခုနောက်ဆုံးမေးခွန်းအနေနဲ့ပေါ့လေဒီကချင်ပြည်နယ်ဒီကြောက်စိမ့်တွင်းဒေသမှာအခုတလောမှာပေါ့လေတိုက်ပွဲတွေကလည်းဖြစ်လာတာရှိတယ်နောက်တစ်ခါအခုပေါ့လေအခုဖောက်ခွဲမှုတွေကလည်းဖြစ်နေတယ်ဆိုတဲ့သတင်းတွေပေါ့မငြိမ်မသက်ဖြစ်နေတဲ့အခြေအနေမျိုးတွေပေါ့လေဆိုတော့ဒီကိစ္စတွေကဘာကြောင့်ဖြစ်လာလဲဆိုတာနဲ့ပတ်သက်ပြီးကျွန်တော်ခြုံငုံပြီးတော့သုံးသပ်ပြပါဦးခင်ဗျအ
ခုဒီနေ့ရက်တော့ရှိပြီတိုက်ပွဲကတော့မဖြစ်ပါဘူးပြည်ထနာရဲ့အဓိကအခြေခံကတော့တမတော်ဘက်ကပဲအဓိကသူတို့ရဲ့ခန္ဓာပါပဲသူတို့ကကျွန်တော်တို့ရဲ့နေမီ area ထဲမှာဝင်လာတယ်ဆိုရင်တော့ကျွန်တော်ပြောင်းကိုတို့နဲ့တို့သလိုပေါ့ဗျာကျွန်တော်တို့ကလည်းကိုယ့်နေရာမှာကိုယ်အေးဆေးနေတယ်ဒါတမတော်ကခဏခဏကျွန်တော်တို့လာတိုက်တယ်ခဏခဏစားနေတိမ်ပေးတယ်ဆိုတဲ့ခါကျတော့ကျွန်တော်တို့အောက်ခြေကလူတွေကမြို့ထဲမှာတွေလမ်းမှာတွေထွက်ပြီးမှတိုက်ပွဲတွေပါတယ်ဖြစ်လာရတဲ့အပိုင်းဖြစ်တယ်ဒါကြောင့်မို့တမတော်ကကျွန်တော်တို့ရဲ့ area ထဲမှာသူ့စီကူစီးနေနေမယ်ဆိုရင်တော့အဲဖကန့်ကြီးကလည်းတည်တည်ငြိမ်ငြိမ်ဖြစ်သွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့ခင်ဗျဘုံမူတန်ဆိုင်အခုလို့ရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျ